တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်နယ်အငင်းပွားမှုနဲ့ပတ်သက်ပြီးအရှေ့တောင်အာရှဒေသအတွင်းအကြီးဆုံးနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံဟာတရုတ်ကိုပျော်ပျော်ညင်သာစွာပဲချဉ်းကပ်ဆက်ဆံလေးရှိပါတယ်။ဒါပေမဲ့မကြသေးမီကစားလို့အင်ဒိုနီးရှားနိုင်ငံဟာဒေသတွင်းသူ့ရဲ့အခွင့်အရေးနဲ့ပတ်သက်ပြီးခိုင်ခိုင်မာမာပြက်ပြက်သားသားစတင်ပြောဆိုရပ်တည်လာပါတယ်။တရုတ်ကသူ့ရေပိုင်နဲ့ဘာလို့ကြွေးကြော်ထားတဲ့ပင်လယ်ပြင်အတွင်းပြီးခဲ့တဲ့ဩဂုတ်လတည်းကတည်းကအင်ဒိုနီးရှားကအမေရိကန်နဲ့ပူးတွဲစီရင်လက်ချင်ခဲ့ပါတယ်။တရုတ်ကဒီကိစ္စကိုချက်ချင်းကန့်ကွက်ခဲ့ပါတယ်။ဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS က Greek Polling ကအခုလိုသုံးသပ်ပြောဆိုပါတယ်။
standoff last year over Indonesia's drilling in the Tuna Block has really
Tuna Block ရေပိုင်နဲ့အတွင်းအင်ဒိုနီးရှားရဲ့စီးရေးလေ့ကျင့်မှုကြောင့်ပြီးခဲ့တဲ့နှစ်လက်ခဲတင်းတင်းဖြစ်ခဲ့ရတဲ့အခြေအနေဟာအင်ဒိုနီးရှားအတွက်အခက်အခဲတွေဖြစ်စေခဲ့ပါတယ်။ဒါအပြင်ဒေသတွင်းတန်တမာရေးနိလန်းတွေကိုရှာဖွေဖို့လှည့်တာပြောင်းတာသောအခြေအနေတရက်ကိုဖန်တီးပေးခဲ့ပါတယ်။ဆိုလိုတာကတော့အာဆီယံပြင်ပမှာဒီဒေသနဲ့ပတ်သက်လို့အငင်းပွားနေတဲ့သူတွေနဲ့ဆက်ဆံဖို့အတွက်ဖြစ်ပါတယ်။တကယ်တော့ဒါတွေကိုလည်းအင်ဒိုနီးရှားမလုပ်ချင်ပါဘူး။
Tuna Block ရေပိုင်နဲ့ဟာနတူနာကျွန်းနဲ့အနီးကပင်လယ်ပြင်ရဲ့အစိတ်အပိုင်းဖြစ်ပါတယ်။မကြသေးမီကမှအဓိကပြဿနာနေရာတစ်ခုဖြစ်လာခဲ့ပါတယ်။ဒီဒေသကိုအင်ဒိုနီးရှားကသူ့ရဲ့စီးပွားရေးအထူးဆုံးအတွင်းပါဝင်တယ်လို့သတ်မှတ်ထားပါတယ်။တစ်ချိန်တည်းမှာပဲတရုတ်ကလည်းသူ့ရဲ့အစဉ်အဆက်ငါးဖမ်းခဲ့တဲ့ရေပိုင်နဲ့လို့သတ်မှတ်ထားပါတယ်။အခုတော့အင်ဒိုနီးရှားဟာလည်းအခြားအင်ဒိုပစိဖိတ်ဒေသအတွင်းကနိုင်ငံတွေလိုပဲတရုတ်ငါးဖမ်းတင်မော့တွေနဲ့ကင်းလက်ရေရင်တွေကိုအငင်းပွားနေတဲ့ရေပိုင်နယ်ထဲကနေချက်ကွာသွားဖို့ခုခံဖယ်ရှားတာတွေပုံမှန်လိုလှုပ်လာနေပါတယ်။ Rand Corporation က Scott Harrow ကတော့အခုလိုပြောပါတယ်
။ I think China is serious about this. I think Indonesia being the farthest away from China probably has experienced some of
ကျွန်တော်ထင်တာကတော့တရုတ်ကဒီကိစ္စကိုအလေးနဲ့ထားပါတယ်။ Indonesia ကတရုတ်နဲ့အဝေးဆုံးမှာရှိပါတယ်။တရုတ်ရဲ့ဖိအားပေးအကြက်ကင်မှုကိုအ ਨੇ ဆုံးခံရတဲ့တိုင်းပြည်ဖြစ်နိုင်ပါတယ်။ဒါပေမဲ့တရုတ်ကတော့အားလုံးကိုဖိအားပေးလှုပ်ဆောင်မှာပါပဲ
။အခုဆိုရင်အင်ဒိုနီးရှားဟာတရုတ်ရဲ့ပိုင်းနဲ့ကျူးကျော်မှုကိုပူးပေါင်းကာကွယ်ဖို့စုဖွဲ့ထားတဲ့အရှေ့တောင်အာရှ၅နိုင်ငံမလေးရှား၊စင်ကာပူ၊ဖိလစ်ပိုင်၊ဘရူနိုင်း၊ဗီယက်နမ်တို့ပါဝင်တဲ့အဖွဲ့နဲ့ပါဆက်ဆံမှုတွေရှိလာနေပြီဖြစ်ပါတယ်။ဒါပေမဲ့နတူနာကျွန်းစုဂျပန်နဲ့အငင်းပွားမှုမှာအင်ဒိုနီးရှားကတရုတ်ကိုတင်းတင်းမာမာဆက်ဆံဖို့ရမှာတရုတ်ဟာအင်ဒိုနီးရှားရဲ့အကြီးဆုံးကွန်ထရက်ဖြစ်ပြီးအင်ဒိုနီးရှားမှာဒုတိယအများဆုံးယင်းဒီမြုံနံထားသူဖြစ်တဲ့အတွက်ဒီနှစ်ခုကိုခွဲခြားဖို့မှာအခက်အခဲတွေရှိနေပါတယ်။ဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS က Greek Polling ကအခုလိုသုံးသပ်ပြောဆိုပါတယ်
And their number one concern about China is maintaining good enough relations that Chinese investment flows in.
တရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုထိန်းထားနိုင်ဖို့ကသူတို့ရဲ့နံပါတ်1အချက်ဖြစ်ပါတယ်။အဓိကကတော့သူတို့ရဲ့အခြေခံအဆောက်အုံတွေအတွက်တရုတ်ရဲ့ယင်းနှီးမြုပ်နှံမှုတွေဝင်ရောက်လာရေးဟာအမြဲတမ်းထိတ်ဆုံးကဦးစားပေးဖြစ်ပါတယ်
။အဲ့ဒီလိုပါပဲအခြား၅နိုင်ငံအနေနဲ့လည်းညှတောင်းထိန်းကြီးလှုပ်ဆောင်ပါတယ်။အင်ဒိုနီးရှားနဲ့ပင်လယ်ပြင်လုံခြုံရေးကိစ္စတွေမှာပုံမပူပေါင်းဆောင်ရွက်နိုင်အောင်ကြိုးပမ်းတယ်လို့အခြားအင်ဒိုပစိဖိတ်နိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်မှုကိုပြုလုပ်ကြပါတယ်။ Rand Corporation က Scott Harrow ကတော့အခုလိုမြင်ပါတယ်
။ China's material capabilities are so overmatched for most countries. I think they tend to pick
တရုတ်ဟာရုပ်ဝတ္ထုစွမ်းအရနိုင်ငံအတော်များများထက်မရှင်းတာအောင်တာလွန်နေပါတယ်။ဒီနိုင်ငံတွေအနေနဲ့သူတို့အပေါ်အတော်တော်ကိုအသင်းအကျပ်ဖိအားပေးလာတဲ့အခြေအနေမျိုးမှသာတုံ့ပြန်တိုက်ခိုက်ဖို့ဆိုတဲ့နည်းလမ်းကိုရွေးချယ်ကြပါတယ်။အချို့အသေးစားကိစ္စလေးတွေမှာတော့လူသိရှင်ကြားပြဿနာဖြစ်လာအောင်မလုပ်တော့ပဲတူတူတိတ်တိတ်ကြိတ်ပြီးဖြေရှင်းတတ်ကြပါတယ
်မိမိတို့ရဲ့သက်ဆိုင်ရာရေပိုင်တဲ့ကိုကာကွယ်ဖို့အငင်းပွားမှုတွေမှာပါဝင်နေတဲ့အာဆီယံ6နိုင်ငံရဲ့အစည်းအဝေးကို February လထဲမှာကျင်းပဖို့စီစဉ်ထားပေမဲ့ COVID-19 ကြောင့်ဆိုကမလကုန်ပိုင်းအထိရွှေ့ဆိုင်းထားကြောင်းပါခင်ဗျာ